Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ4ရက်တောက်ကြနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။ပြန်ပါပါကျွန်တော်ရန်နိုင်မှာတောက်ကြနေညနေခင်းသတင်းတွေကိုနန်းလောင်တဲ့သူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာနိုင်ရဖို့အတွက်အရေးကြီးနေတဲ့မြောက်ကရိုလိုင်းနားပြည်နယ်မှာသမ္မတလောင်းတော်ဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့ကြာသပတေးနေ့ကမဲဆွဲစည်းရုံးခဲ့ကြပါတယ်။ Ranger Muslim တွေပေါ်မြင်မှာစစ်တပ်ကအကြမ်းဖက်နေနေနေတယ်ဆိုတဲ့လက်လောထွက်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လုံလောက်တဲ့တပ်တည်ထောက်ထားမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပြောလိုက်ပါတယ်။ Turkey နိုင်ငံမှာတော့ကားဘုံးပောက်ကွဲမှုကြောင့်လူ၈ယောက်သေဆုံးပြီးတော့တရားကြောထံရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။အခုညနေခင်းထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ဒေါန်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်မှာမြန်မာနိုင်ငံမှာအေဂျင့်တည်ငြိမ်ပြီးစီးပွားရေးအရာရေရှည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်ပခါတွေချုပ်ငြိမ်းဖို့လိုတဲ့အကြောင်းအခုလိုပြောသွားပါတယ
်။ My country is very complex. We are made up of many ethnic peoples and as many of you know, we are still not at peace.
ဂျပန်စီးပွားရေးအတင်းကျုံနဲ့စက်မှုကုန်သည်ကြီးများအတင်းရဲ့နေ့လယ်စာစားပွဲမှာပြောသွားခြင်းနဲ့အတူနားဆင်ရမှာပါတခါဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်တော့ဆန်းစုကြည်ကပြည်တွင်းစစ်ရစဲရေးအဓိကအခက်အခဲကစစ်မရခြင်းနဲ့စိတ်လို့ပြောခဲ့တဲ့အပေါ်မှာတိုင်းရင်းသားတွေဘက်ကတုံ့ပြန်မှုနဲ့အတူကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေ့လာနေတဲ့အခိုက်မှာပဲရဲစခန်း၃ခုမိရှုခံရပြီးတာဝန်ကျရဲတပ်ဖွဲ့ဝင်တို့တပ်ဖြတ်ခံရတဲ့အခြေအနေကိုလည်းသိကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းမဲ့လူရော့ချိန်မှာသမ္မတလောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့ဟာသမ္မတအဖြစ်ရွေးခံဖို့အရေးမှာသူတို့အတွက်မဖြစ်မနေအနိုင်ရဖို့အရေးကြီးနေတဲ့မြောက်ကရိုလိုင်းနားပြည်နယ်မှာကြာသပတေးနေ့ညကတပြိုင်တည်းထဲမဲဆွယ်စည်းရုံးခဲ့ကြပါတယ် Mrs. Clinton နဲ့ပါတီတွင်သမ္မတလောင်းဖြစ်ရေးရှင်ပြန်ခဲ့တဲ့အထက်လွှတ်တော်အမတ် Bernie Sanders လဲ Rally မြို့မဲဆွယ်စည်းရုံးရေးပွဲကိုတက်ရောက်ပြီးတော့ Mrs. Clinton နဲ့အတူမဲဆွယ်စည်းရုံးပေးခဲ့ပါတယ်။မလမ်မကန်ဆာမာမြို့မှာတော့ Donald Trump ကစစ်တပ်တိုင်းဝမ်ကပုံကိုယ်ရည်အများစုပါတဲ့လူအုပ်ကိုမဲဆွယ်တရားဟောခဲ့ပါတယ်။နောက်ဦးစလုံးကသူတို့ကိုထောက်ခံသူတွေရဲ့မဲဒီဘလောက်အရေးပါတယ်ဆိုတာကိုပြောဆိုသွားခဲ့တဲ့အချိန်ထဲမှာပဲအစင်လာမပြတ်တစ်ဖက်နဲ့တစ်ဖက်လည်းအပြန်အလှန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။Trump ဟာအမျိုးသမီးတွေလူနည်းစုတွေကိုစော်ကားနေတယ်လို့သမ္မတဖြစ်ဖို့အရေးချင်းမရှိတဲ့အန္တရာယ်များတဲ့လူတစ်ယောက်ဖြစ်တယ်လို့လဲ Mrs. Clinton ကဝေဖန်ပါတယ်။ Trump ကလည်းတကယ်လို့ Mrs. Clinton သမ္မတဖြစ်လာခဲ့ရင်တော့သူမနိုင်ငံသားကြီးဝန်ကြီးတာဝန်ယူခဲ့ခြင်းကအလုပ်ကိစ္စတွေမှာကိုယ်ပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့ကိစ္စနဲ့အယုံကြည်မရှိအဆိုပြုခံရမဲ့သူလို့ဆိုပြီး Mrs. Clinton ကိုမထောက်ခံဖို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
တူရကီနိုင်ငံအရှေ့တောင်ပိုင်းဒိုင်ယာဘာခီယာမြို့မှာဒီကနေ့ကားဘုံးထောင်ဖောက်ခွဲမှုကြောင့်လူ၈ယောက်ထဏ်မင်းနဲ့သေဆုံးပြီးတော့နောက်ထပ်၁၀၀ကျော်တိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းတူရကီအစိုးရပိုင်းသတင်းဌာနကကြေညာပါတယ်။လွှတ်တော်အမတ်တွေကိုဖမ်းဆီးထိန်းနှိမ်ထားတဲ့ဒိုင်ယာဘာခီယာမြို့ကရဲစခန်းခုအနီးမှာဒီပေါက်ကွဲမှုဖြစ်ခဲ့တာလို့အစိုးရအရာရှိတွေကပြောပါတယ်။တူရကီလွှတ်တော်မှာဒုတိယအင်အားအကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကပူရယ်ကောင်းဆောင်တွေကိုကြာရာပတိုင်းညပိုင်းမှာအစိုးရကညလုံးပေါက်ဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်မှာပဲအခုလိုပုံဖောက်ခွဲမှုဖြစ်တာပါ။ Cut Data လူလူတွေရဲ့အဓိကထောက်ခံမှုရထားတဲ့ဒီပါတီကလွှတ်တော်အမတ်၁၁ယောက်ထဲမှာဖမ်းဆီးထိန်းနှံခံခဲ့ရတာပါ။အကြမ်းဖက်လှုပ်ရှားမှုတွေကိုစုံစမ်းရှာဖွေတဲ့အစိုးရရဲ့ညလုံးပေါက်ဖမ်းဆီးမှုတွေအတွင်းတူရကီနိုင်ငံသဝန်းကလက်ဝဲရင်းနဲ့ပြုပြင်ပြောင်းလဲရေးလိုလားသူတွေအများအပြားဖမ်းဆီးထိန်းနှံခံခဲ့ရပါတယ်။ဒီကနေ့ပုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တရားမဝင်အသင်းကြေညာခံထားရတဲ့ Cut အလုပ်သမားပါတီ PKK ကပြောဆိုထားတဲ့အကြောင်းဒီယာဘခီယာမြို့အုပ်ချုပ်ရေးမှူးရုံးကပြောပါတယ်။PKK ပါတီဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာဆယ်စုနဲ့သုံးစုကြားအစိုးရကိုလက်နက်ကိုင်ပုံကန်နေတဲ့အဖွဲ့ဖြစ်ပါတယ်။
အီရန်နိုင်ငံမိုဆိုးမြို့တွေကနေ IS သေးကြွားတွေကိုပြီးတိုင်ဖယ်ရှားဖို့အီရတ်တပ်ဖွဲ့တွေထိုးစစ်ဆင်နေတာမှာအထူးတပ်ဖွဲ့တွေဟာမိုဆိုးမြို့အရှိတ်အစွန်ဖျားရက်တွေကနေတဆင်ဒီကနေ့မှာတော့မြို့တွင်းကနောက်ထပ်မြို့ပြရက်ကွက်တွေတဲကိုပို့ပြီးတော့ထိုးဖောက်ဝင်ရောက်လာနေပါတယ် IS သေးကြွားတွေလက်ထဲကနေအထူးတပ်ဖွဲ့တွေပြန်လည်သိမ်းယူခဲ့တဲ့ဂိုဂျာလီနဲ့ကာရာမာရက်ကွက်တွေရဲ့အနောက်ဖက်အီဒန်တာရီယာကတ်အရက်တွေမှာဒီကနေ့လက်နက်ကြီးတွေမော်တာကြီးတွေသုံးပြီးထိုးစစ်ဆင်နေတဲ့အကြောင်းအီရတ်ဒုတိယဗိုလ်မှူးကြီးမိုဟာမက်တမီမီက AB သတင်းဌာနကိုပြောပါတယ် ISJ ဘက်ကလည်းမော်တာချီတွေနဲ့ပြန်လည်ပစ်ခတ်ခဲ့သလိုနှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြတဲ့အကြောင်းလဲဒုတိယမူကြီးတမီမီကပြောပါတယ်မော်ဆိုးမြို့ကောင်းငယ်မှာတော့လက်နက်ကြီးတွေကထွက်တဲ့မိခိုးတွေကိုမ ြင်နေရပါတယ်ခင်ဗျာ
Brexit လို့ခေါ်တဲ့ဥရောပတမကကနေပရတိန်နိုင်ငံခွဲထွက်မဲ့လုပ်ငန်းစဉ်တွေမစတင်ခင်ပရတိန်အစိုးရအနေနဲ့လွတ်တော်ထံတင်ပြရမယ်လို့ပရတိန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကကြာရာပြင်းနေမှာအမိန့်ချမှတ်လိုက်တာကြောင့်နှောင့်နှေးစရာဖြစ်လာခဲ့ပါတယ်ဥရောပတမကထဲကပရတိန်နိုင်ငံခွဲထွက်ဖို့ပြီးခဲ့တဲ့ဇွန်လကမဲပေးရွေးချယ်ခဲ့တာဖြစ်ပြီး Brexit ကိုထောက်ခံသူတွေကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်သွားမယ်လို့ဆိုပါတယ် Lisbon သဘောတူစာချုပ်အပိုက်50ပါတမပြန်တန်းချက်အတိုင်းမှတ်လာထဲမှာဥရောပတမကအဖွဲ့ဝင်နိုင်ငံထဲကပရတိန်ခွဲထွက်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးညင်နိုင်မှုတွေစတင်လှုပ်ဆောင်သွားမယ်လို့ပရတိန်ဝန်ကြီးချုပ်ထရီဇာမေးကပြောထားတာပါတရားရုံးဆုံးဖြတ်ချက်ကြောင့်ဝန်ကြီးချုပ်မေးစိတ်ပြက်လက်ပြက်ဖြစ်ခဲ့ရတယ်လို့ပရတိန်ကောင်းဆောင်တဲ့အနေနဲ့တမချိန်အတွင်းလောက်ကိုင်းနိုင်မှာမလားဆိုပြီးမေးခွန်းတွေထွက်ပေါ်လာနေပါတယ
် UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေတောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကကြမ်းဖက်ကိုင်တွယ်နေနေနေတယ်ဆိုတဲ့အခုလောထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးလုံလောက်တဲ့သက်သေအထောက်အထားမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆတ်စုကြည်ကတောက်ကြနေကဂျပန်နိုင်ငံတိုကျိုမြို့မှာပြောကြားလိုက်ပါတယ်
We have been very careful not to blame anybody in particular unless we have complete evidence as to who has been responsible for what. You know that they have been
Tomorrow နေနဲ့ဘသူကမှအပြစ်မတင်မိဖို့တိတ်ကိုဂယူးဒီဇိုင်းလုပ်နေပါတဲ့အထူးသဖြင့်ဘယ်ကိစ္စအတွက်ဘသူမှတာဝန်ရှိတယ်ဆိုတာကိုခိုင်မာပြည့်စုံတဲ့အထောက်အထားတွေမတွေ့မချင်းသတိထားနေရပါတယ်။နောက်သိကြတဲ့အတိုင်းမနေ့ကပဲရှီတန်းကရက်စကန်တစ်ခုကိုတိုက်ခိုက်ခံရလို့ရတပ်ဖွဲ့ဝင်တယောက်တည်းဆုံးခဲ့ရပါတယ်။အော်တိုဘာ9ရက်နေ့ကတိုက်ခိုက်မှုတွေစကြတဲ့ကမွတ်စလင်တွေတည်ဆုံးတာတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘာမှဖုံးကွယ်ဖို့မကြိုးစားပါဘူး။ကျွန်တော်တို့ပြန်ကြားရေးဌာနမှအချက်အလက်တွေအားလုံးရှိပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးခြေခြေမြင့်မြင့်သိရအောင်ကြိုးစားနေပါတယ်။ဒါပေမဲ့ဘသူတွေအပြစ်ရှိတယ်လို့သက်တည်မပြနိုင်ခင်မှာတော့အားလုံးဟာအပြစ်မဲ့တဲ့သူတွေလို့သဘောထားပြီးတရားဥပဒေတိုင်လိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားတာဖြစ်ပါတယ်။တရားဥပဒေနဲ့အညီသက်တည်ထောက်ထားတွေကိုတေချာစုံစမ်းစစ်ဆေးပြီးတာနဲ့အာဏာပိုင်တွေဘက်ကအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကသတင်းတော်တွေကိုပြောခဲ့ပါတယ်။ရွင်ကြားတွေပေါ်မှာတက်ဖြတ်တာတွေမရင်းကျင်တာတွေအိမ်ဒီမိရှူတာတွေကိုမြန်မာစစ်တပ်ကကျူးလွန်တယ်လို့အခုလက်တော်ထွက်ပေါ်လာတဲ့သတင်းတွေကြောင့်လူပေါင်းငင်းငယ်ဆုရှင်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ PR တွေနဲ့ရင်ဆိုင်နေရတာပါ။အဲ့လိုကြမ်းဖက်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေကလည်းရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်တွေအတွင်းတွားရောက်ခဲ့ချိန်မှာပဲကျသောပရင်းနေ့ကတော့အကြမ်းဖက်သမားတွေတိုက်ခိုက်တာကြောင့်ရဲလုံခြုံရေးစခန်း၃ခုမိရှို့ခံခဲ့ရပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဂျပန်အကရစ်အာကီဟီတိုနဲ့မိဖုရားတို့ကိုဂျပန်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငြိမ်းချမ်းရေးရရှိဖို့လိုတယ်လို့လည်းဒေါအောင်ဆန်းစုကြည်ကဂျပန်စက်မှုလက်မှုကုံစယ်ကြီးများအတင်းနဲ့ဂျပန်စီးပွားရေးအတင်းတို့ကတက်ခင်းအခန့်နဲ့နေ့လယ်စာစာပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။
ကျတနာရီပလဲဝိုင်းနေတဲ့တောင်ကိုရီးယားသမ္မတပကွန်ဟေကတိုင်းပြည်ကိုတောက်ကြနေကဒုတိယအကြိမ်တောင်းပန်လိုက်ပါတယ်။အစိုးရဝန်ထမ်းတအုပ်မဟုတ်တဲ့သူ့ရဲ့အမျိုးသမီးမိတ်ဆွေတယောက်ကိုမှုဝါဒရေးရအပါအဝင်သူ့ရဲ့မိန့်ခွန်းတွေကိုပါတိဖြတ်ခွင့်ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရာထူးကဆင်မေဖို့ဖိအားပေးနာရင်းငိမ့်သားအောင်ကျိုပန်းတဲ့အနေနဲ့အခုလိုတောင်းပန်စကားပြောတာပါ။သမ္မတရာထူးအနေအအတွက်သူ့ကိုယုံကြည်ခဲ့ကြတဲ့တိုင်းသူပြည်သားတွေကိုတောင်းပန်ကြောင်းနဲ့ဒီလောက်ထိစိတ်ထိခိုက်အောင်လုပ်မိတဲ့အတွက်လည်းသူ့နှလုံးသားတွေကြေကွဲမတတ်ခံစားရပါတယ်လို့သမ္မတပကွန်ဟေကမျက်ရည်အပြည့်နဲ့တောင်းပန်သွားပါတယ်။စုံစမ်းစစ်ဆေးမှုမှာအပြည့်အဝပူပေါင်းပါဝင်သွားမယ်လို့လည်းသူကဆိုပါတယ်။သမ္မတပကွန်ဟေရဲ့တငယ်ချင်း Miss Choi Soon Sil ကသမ္မတအပေါ်လွှမ်းမိုးနိုင်တယ်ဆိုပြီးသူတည်ထောင်ထားတဲ့ပရာဟိတအဖွဲ့အစည်းတွေကိုဒေါ်လာတန်ပေါင်းများစွာလှူဒါန်းအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးခံနေရတာပါ။ဒီဖြစ်ရလဲသမရပတ်ကိုအချင်းပြတ်ချဆမှုရှိတဲ့နိုင်ငံရေးကောင်းဆောင်တစ်ခုအဖြစ်ရှုမြင်မှုတွေရှိလာတာပါသမရရဲ့ထိတ်တန့်အကြံပေးတွေကိုဖြစ်လာနိုင်ခြေရှိတဲ့ပြည်မှုဆိုင်ရာဆွဲချက်တွေရင်ဆိုင်ဖို့ယာရုကနေအတင်းကျပ်နှုတ်ထွက်စေခဲ့တယ်လို့သမရကိုလည်းအာဏာမဲ့လာစေတာဖြစ်ပါတယ
်တရုတ်နိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နောက်နိုင်ငံတွေနဲ့ဆက်လက်ဖိအားပေးကြဖို့တရုတ်နိုင်ငံကနာမည်ကြီးလူခွင့်လှုပ်ရှားသူအိုင်ဝေဝေကတောင်းဆိုလိုက်ပါတယ်ညောင်မျိုးကနိုင်ငံသားဆက်ဆံရေးကောင်စီမှအခုတစ်ပတ်တွင်ပြောကြားခဲ့တာမှာတော့တရုတ်သမ္မတရှီကျင့်ဖင်ရဲ့ပို့ပြီးတော့တင်းကျပ်လာတဲ့မူဝါဒတွေအောက်မှာတရုတ်နိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ဟာဖိနှိပ်မှုတွေကြောင့်မွန်းကျပ်သလိုခံစားနေရတယ်လို့ IWW ကပြောလိုက်ပါတယ်တရုတ်နိုင်ငံမှာအတိုက်ခံနိုင်ငံရေးသမားတွေအတွက်နေရာမရှိပါဘူးနိုင်ငံရေးကိစ္စတွေကိုထိလိုက်တာနဲ့တရားဥပဒေစိုးမိုးရေးဆိုတာလည်းမရှိတော့ပါဘူးလို့သူကပြောပါတယ်ဒါပြင်မဟုတ်မမှန်ဆွဆွဲခံခဲ့ရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကနေရှေ့နေလိုက်ပေးခဲ့တဲ့ရှေ့နေတွေဆိုလဲထောင်နှခမ်းဝမှာရှောက်နေရတယ်လို့သူကပြောပါတယ် တရုတ်သမ္မတရှီကျင်းဖင်2012မှာအာဏာရလာချိန်ကစပြီးတော့တရုတ်နိုင်ငံဟာရှေ့နေတွေနဲ့တကြွလှုပ်ရှားသူရာပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။ IWW နဲ့တခြားတကြွလှုပ်ရှားသူတွေတော့ရှေ့နေလိုက်ပြီးခဲ့တဲ့လူခွင့်ရေးရှင်တွေရှီယာလင်းဟာလည်းပြီးခဲ့တဲ့စက်တင်ဘာလကလိန်လယ်မှုနဲ့ထောင်ဒဏ်12နှစ်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံမှာတိတ်မကြခင်ကဆလို့အစိုးရအတွက်စိန်ခေါ်မှုအစ်စ်တွေဖြစ်လာနေတဲ့ပါရီမြို့မှာယာယီစကန်ထိုးနေနိုင်နေထိုင်ကြတဲ့ရွှေပြောင်ဒုက္ခသည်ရာနယ်ချီကိုပါရီမြို့မြောက်ပိုင်းကရဲတပ်ဖွဲ့နဲ့မြို့တော်တာဝန်ရှိသူတွေကဒီကနေ့နေရာကပြောင်းရွှေ့ပေးခဲ့ပါတယ်။လိုအပ်တဲ့စီစစ်သားတွေလုပ်ဖို့ဒီရွှေပြောင်ဝင်ရောက်သူတွေကိုဒီကနေ့အာယုံမတက်ခင်ကဆပြီးယာယီခလုံးရဲစခန်းတွေကိုဘတ်စကားတွေနဲ့ပို့ပေးခဲ့တဲ့အကြောင်းပါရီမြို့တော်ရဲတပ်ဖွဲ့ကပြောပါရယ်။ပါရီမြို့မှာကိုယ့်ဘာသာယာယီစခန်းထိုးနေကြတဲ့ရွှေပြောင်ဒုက္ခတွေ2000ကနေ3000ကျားကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းနေရာကနေပြောင်းရွှေ့ခဲ့တဲ့အကြောင်းအကူအညီပေးရအဖွဲ့တွေကလည်းပြောပါရယ်
။ Europa League ဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုကြာသပတေးနေ့ကကစားခဲ့ကြတာမှာနာမည်ကြီး Manchester United အသင်းကတူရကီကဖီနာဘာချီအသင်းကို2-2နဲ့ရှုံးနိမ့်သွားပါတယ်။မန်ယူနီးပြားမော်ရီညိုကတော့ဖီနာဘာချီအသင်းဟာ Champions League Final ပွဲလို့သဘောထားပြီးကစားသွားပြီးတော့မန်ယူအသင်းကတော့နေရာသီခြေစမ်းပွဲကစားသလိုသဘောထားပြီးကစားသွားတယ်လို့သူ့အသင်းကိုဝေဖန်လိုက်ပါတယ်။ဒီပွဲရှုံးလိုက်တဲ့အတွက်အုပ်စုအင်မာဖီနာဘာချီနဲ့ဖီယန်နုတ်က9မှတ်ရထားပြီးတော့မန်ယူအသင်းက6မှတ်နဲ့တတိယနေရာရောက်နေပါတယ်။ Channel ပွဲစဉ်တချို့မှာတော့ Southampton က Inter Milan ကို 2-2, Roma က Austria Vienna ကို 3-2, Athletic Bilbao က Genk ကို 5-3 နဲ့ Ajax Amsterdam က Celta Vigo ကို 3-2 နဲ့နိုင်လိုက်သလို Fiorentina ကလည်း Liberec ကို 3-2 မရှိနဲ့နိုင်ရခဲ့ပါတယ်ခင်ဗျာ
။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာတီချိန် AGMP စီးပွားရေးအရာရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ပဋိပက္ခတွေချုပ်ငင်ပြီးငြိမ်းချမ်းရေးရဖို့လိုတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့နေ့လယ်ပိုင်းတိုကျိုမြို့မှာကျင်းပတဲ့ဂျပန်စီးပွားရေးအသင်းချုပ်နဲ့ဆက်မှုကုန်သည်ကြီးများအသင်းကတက်ခင်းဧကန်တဲ့နေ့လယ်စာစာပွဲမှာပြောသွားပါတယ်။ဒါ့အပြင်ဂျပန်ဧကရိနဲ့ရောသူ့ရဲ့ကျင်းရတော်နဲ့ပါတော်ဆန်းစုကြည်တွားရောက်တွေ့ဆုံခဲ့ပါတယ်။ဒီအကြောင်းအစုံလင်ကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ရဲ့ဂျပန်ချစ်ကြည်ရေးခီးစဉ်သဒ္ဒထမြောက်ဒီကနေ့မနေ့ပိုင်း17နိုင်ကျော်လောက်မှာဂျပန်ဧကရာအခီဟီတိုနဲ့သူ့ရဲ့မိဖုရားမိချီကိုတို့ကိုတိုကျိုမှာရှိတဲ့ဂျပန်ဘုရင်နန်းတော်မှာတွားရောက်တွေ့ဆုံဂါရဝပြုခဲ့တာဖြစ်ပါတယ်။အဲဒီနောက်မွန်းလွဲပိုင်းမှာတိုကျိုမြို့ကဒေါ်ဆန်းစုကြည်တဲခုနေတဲ့ Imperial Hotel မှာ K-Dan Run လို့ခေါ်တဲ့ဂျပန်စီးပွားရေးအသင်းချုပ်နဲ့ဂျပန်စစ်မှုကုန်သည်ကြီးများအသင်း JCCI တို့ကတဲခင်းအခမ်းတဲ့နေ့လယ်စာစာဝဲကိုတက်ရောက်ပြီးမြန်မာနိုင်ငံမှာပဋိပက္ခတွေချုပ်ငင်းမှသာစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ကြောင်းပြောဆိုသွားပါတယ်
။ My country is very complex. We are made up of many ethnic peoples and as many of you know, we are still not at peace. There is still armed conflict.
ကျမတို့နိုင်ငံရဲ့အခြေအနေကတိတ်ကိုရှုပ်ထွေးပါတယ်။တိုင်းရင်းသားလူမျိုးစုတွေအများကြီးနဲ့စုစည်းထားတာဖြစ်ပါတယ်။အတော်များများသိကြတဲ့အတိုင်းပါပဲ။ကျမတို့ငြိမ်းချမ်းရေးမရသေးပါဘူး။ကျမတို့နိုင်ငံမှာတိုင်းရင်းသားအဖွဲ့အစည်းတွေကြားလက်နက်ကိုင်ပဋိပက္ခတွေလည်းရှိနေသေးပါပဲ။ကျမတို့နိုင်ငံဖွံ့ဖြိုးမှုအတွက်တည်ငြိမ်ပြီးရေရှည်တည်နှံ့မှုအတွက်ဆိုရင်ကျမတို့ငြိမ်းချမ်းရေးရမှာဖြစ်မှာပါ
။ဒါအပြင်မတူကွဲပြားတဲ့တိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံကိုဘယ်လိုလူပောင်အဖွဲ့အစည်းအဖြစ်ထူထောင်လို့သလဲဆိုတဲ့အကြောင်းကိုပါဒေါ်ဆန်းစုကြည်ကပြောဆိုသွားတာပါ
။ We have to make sure that development is equitable. We want all our ethnic peoples to feel that they have an equal chance.to progress in our country.
ဖွံ့ဖြိုးရေးမှာတာဝန်ညီမျှဖြစ်ဖို့တည်ကြအောင်ကျမတို့လုပ်ကြရမှာပါ။ကျမတို့နိုင်ငံရဲ့တိုးတက်မှုဖြစ်စဉ်မှာတိုင်းရင်းသားတွေအားလုံးတန်းတူအခွင့်အလမ်းတွေရရှိကြတယ်လို့ကိုယ်တိုင်ခံစားကြတာကိုကျမတို့မြင်ကြပါတယ်။မတူကွဲပြားတဲ့ပြည်သူတွေနဲ့စုစည်းထားတဲ့နိုင်ငံဖြစ်ပေမဲ့လို့သွေးစည်းညီညွတ်ကြပြီးတော့တဟဇာတာဖြစ်တဲ့လူပောင်တရားဖြစ်ဖို့ကျမတို့ရည်ရွယ်တာပါ။ကမ္ဘာအလဲမှာကိုယ်ပိုင်ထူးခြားတဲ့ယဉ်ကျေးမှုနဲ့လူမှုစံတန်ဖိုးတွေနဲ့ယက်တီနေုံမကပဲနဲ့စီးပွားရေးတိုးတက်တဲ့နိုင်ငံအနေနဲ့လည်းတင့်တယ်ဖို့အတွက်ထိမ့်သိမ်းကြဖို့စိတ်ပိုင်းဖြတ်ထားပြီးဖြစ်ပါတယ်
။မကြသေးမီကဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးစစ်ဆင်ရေးလုပ်ငန်းတွေပေါ်လူအခွင့်ရေးစောင့်ကြည့်အဖွဲ့တွေကပြစ်တင်ဝေဖန်နေခြင်းမှာဒေါ်ဆန်းစုကြည်ကတိုကျိုမြို့မှာအခုလိုရှင်းလင်းပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအကူအညီအများဆုံးပေးတဲ့ဂျပန်နိုင်ငံဟာစီအစိုးရလက်ထက်ကမြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုပေါ်ပေါ်တင်တင်ထောက်ခံခဲ့တာမျိုးမရှိသလိုအတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့လည်းဖက်လဲတကင်းဆက်ဆံတာမျိုးမရှိခဲ့တာကြောင့်ဂျပန်အစိုးရပေါ်ဝေဖန်မှုတချို့ရှိခဲ့တာပါလူတို့ကရွေးချယ်တင်မြှောက်ခဲ့တဲ့အယက်သားအစိုးရအသစ်တရမြန်မာနိုင်ငံမှာပေါ်ပေါက်လာပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေအပြောင်းလဲရှိလာတယ်လို့တိုကျိုမှာနေထိုင်တဲ့မြန်မာအရေးလှုပ်ရှားသူဦးတန်းဆွေကသုံးသပ်ပါတယ်
ရင်းနှောင်းဒီဆူရလက်ထက်မှားတော့မှဒီဂျပန်ဆူရကဗမာနိုင်ငံကိုလုံးဝအဆက်အသွယ်ဖြတ်တော်တဲ့နိုင်ငံမဟုတ်အောင်ဘူးသတိကြထင်းတင်းတွားနေတယ်လို့ကျွန်တော်မြင်တယ်လေ။အခုချိန်မှာဒီပြည်သူလူထုကဒီရွေးချယ်တင်ပြလို့တဲ့အဆိုအတက်လာတဲ့အခါမှာကြတော့ဒီဗမာနိုင်ငံရဲ့လက်ရှိအနေအထားကလည်းဒီဂျပန်နိုင်ငံအတွက်ကဒီစီးပွားရေးရင်းနှီးမြှုပ်နှံမှုပြုလုပ်ဖို့အတွက်ကိုဒီရှိတော်အရှမ်းမှာအကောင်းဆုံးနိုင်ငံတစ်ခုဖြစ်နေသူကသတ်မှတ်ထားတာလည်းရှိတယ်။နောက်တစ်ခါဝန်နိုင်ငံဆက်ဆံရေးကောင်းမွန်မယ်ဆိုလို့ရှိရင်တကယ်စီးပွားရေးပါတနာအနေနဲ့ဒီဒေသတွေမှာပူးပေါင်းလုပ်ဆောင်ဖို့ကိစ္စတွေလည်းအများကြီးရှိတယ်လို့ဂျပန်ကမျှော်မှန်းတာရှိတဲ့ခါကျတော့အခုဒီဒေါ်ဆန်းစုကြည်ဆိုရလက်ထက်မှာဂျပန်ဆိုရအနေနဲ့ပေါ့လေပက်ပေါင်းစုံကနေပြီးတော့ဒီဝေးမြုံနာမှုတွေကိုပြုလုပ်ဖို့အတွက်သူတို့ပြင်ဆင်နေတယ်။တစ်ဖက်ကလည်းကြည့်မယ်ဆိုရင်ပြည်နယ်မှာရှိတဲ့ဒီငင်းငင်းရေးကိစ္စတွေကအဆပေါ်ဂျပန်ကသူ့ရဲ့ဒီစီးပွားရေးပါဝါကိုအသုံးပြုပြီးတော့လေဗမာနိုင်ငံမှာသူကအကောင်းဆုံးဖြစ်အောင်လှုပ်ရှားလိမ့်မယ်လို့ကျွန်တော်တို့ထင်တယ်လေ
။ဒီကနေ့ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာတိုကျိုမြို့ကဂျပန်သတင်းတော်များအသင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးမတိမငြိမ်ဖြစ်နေတဲ့ရခိုင်ဒေသအကြောင်းကိုရှင်းလင်းပြောကြားခဲ့ပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြခဲ့တာပါရှင်။ဒီသတင်းနဲ့တစ်ဆက်တည်းပြောပြရအောင်မယ်ဆိုရင်မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်စဲဖို့အဓိကအခက်ခဲဟာစစ်မရက်စဲခြင်းတဲ့စိတ်ဓာတ်ပဲလို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောတဲ့အပေါ်မှာတိုင်းရင်းသားတွေကြအမြင်အမျိုးမျိုးရှိနေပါတယ်။နှစ်ပေါင်း60ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်တွေဟာအခုထိမရက်စဲသေးတာဘယ်သူ့အပေါ်မှာအဓိကမူတည်တယ်လဲဆိုပြီးတော့လည်းမေးခွန်းထုတ်ကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ကဲပါခင်ဗျာ။ဂျပန်နိုင်ငံကိုချစ်ချေခီးစဉ်ရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်ဟာတိုကျိုမြို့မှာဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံစဉ်အတွင်းပြည်တွင်းစစ်ရက်စဲဖို့အတွက်အဓိကအခက်အခဲဟာစစ်မရက်စဲခြင်းနဲ့စိတ်ဓာတ်တွေကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ဒီချစ်ချေမရက်စဲဖို့အဓိကအခက်အခဲကဘာလဲဆိုတော့မရက်စဲခြင်းနဲ့စိတ်ဓာတ်ပဲ။စစ်ချေခြင်းရက်စဲဖို့ရတာပဲ။ဒါပေမဲ့လည်းအဲ့ဒါတော့မဖြစ်ပါဘူး။အဲဒုတိယမရက်စဲခြင်းနဲ့အကြောင်းပြုကျွန်တော်ရှာရတယ်။ဒီဖြစ်လို့မရက်စဲခြင်းဒီစစ်ကိုရက်စဲခြင်းအပြင်ဘယ်လိုအကျိုးရမယ်ထင်လို့မရက်စဲခြင်းလားလဲဆိုကျွန်တော်မေးရတယ်။ကိုယ့်ရဲ့အကျိုးရမယ်ကိစ္စဘယ်လိုချင်ကြမှာပေါ့။တခုပဲအကျိုးရမလားအကျိုးရှိမလားဆိုတာမှမှန်ကန်ကန်မတုံ့တန်နိုင်လို့ဖြစ်တယ်ဖြစ်နိုင်တယ်။နောက်တစ်ခုကလည်းအကြောင်းကြောင့်ပြောင်းပြီးတော့အကျိုးရစေတာကိစ္စလေးတွေပါလာတယ်ဖြစ်နိုင်ပါလေ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုလိုပြောဆိုမှုအပေါ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ကဘုံမူကြီးခွန်အောက်ကာကတော့အခုလိုတုံ့ပြန်ပါတယ်
။အကျေကိုလက်တွေ့ရောလည်းရဆုံးပြီးမရဆဲကျင်တာတော့မဟုတ်ဘူးဗျာ။ရဆဲကျင်တဲ့စိတ်ဓာတ်တော့ရှိပါလား။ဒါမဲ့ဘယ်ချိန်ဘယ်အခါတိုင်းဖရိန်ဟောပြဿနာနဲ့လည်းရှိတာဖြစ်နိုင်တယ်။နောက်ပြီးတော့ဒီမရဆဲကျင်တဲ့ပုဂ္ဂိုလ်တွေကသူတို့မိမိအဖွဲ့နဲ့မိမိပေါ့လေမိမိတို့အတွင်းမှာပြင်ဆင်မှုတွေအဲတော့ဒီမို့အခြေလေဖြစ်ဖို့လုပ်ဖို့လိုတာလည်းဖြစ်နိုင်တယ်ဒီမရဆဲခြင်းနဲ့စိတ်ဓာတ်ကတော့ရှိမဲ့ပုံမပေါ်ဘူးသို့တော့အခြေအနေတစ်ခုကိုဖန်တီးခြင်းတဲ့သဘောတော့ရှိတာပါဗျာရမယ်ဆိုရင်ဘာရမှညာရမှဆိုတဲ့ဟာမျိုးပေါ့အဲ့ဒါတော့ရှိနိုင်တယ
်ဒါအပြင်ဆူအပ်တဲ့လက်ထက်မှာဒေါန်ဆန်းစုကြည်ကိုယ်တိုင်ကြီးမှုကျင်းပခဲ့တဲ့27ရာစုပင်လုံပြည်တော်စုငင်းချမ်းရေးညီလာခံကိုပြီးခဲ့တဲ့ဩဂတ်စ်လ31ရက်နေ့မှာကျင်းပနိုင်ခဲ့ပေမလို့တိုက်ပွဲတွေရှိနေဆဲဖြစ်တယ်လို့တိုင်းရင်းသားကောင်ဆောင်တွေကဆိုပါတယ်။တနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားအဖွဲ့တွေကိုလည်းထိုးစစ်ဆင်မှုတွေရှိနေဆဲဖြစ်တယ်လို့လည်းပြောပါတယ်။တအန်းပလောင် DNL ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုက်အိုက်ကျော်ကတော့ထိုးစစ်တွေရှိနေတဲ့တိုက်ပွဲတွေရှိနေအောင်မှာဖြစ်တယ်လို့ပြောပါတယ
်။သူစီမရှိဘဲနဲ့ကျွန်တော်တိုက်တယ်ဒေတာမတက်ဘဲမရှိဘူးသူစီရှိတော့တာတက်ဘဲဖြစ်တယ်ကျူးတစ်ခုကိုကကွယ်လို့ဆိုမှကျွန်တော်စီမှာကျူးစီဘွားလောက်တာလည်းမရှိဘူးကျွန်တော်စီမှာပြောမဆာခြားတိုင်းတတိလို့ဒီတူးထက်တည်းတူးထက်ပစီဘောနော်တက်မရှိဘူးဒီလည်းမရှိတော့အဲ့လိုကြောင့်မို့ကျွန်တော်ကျူးစီဘွားဆိုတော့ကျွန်တော်ဒေတာမှလည်းမရှိဘူးသူစီရှိလို့တာဒီတပွဲဖြစ်နေတယ်အထူးစီရှိနေတယ်များတော့ကျွန်တော်လည်းပြန်ပြီးခုခါမတက်ခတ်လို့လည်းမရဘူ
းဒေါန်ဆန်းစုကြည်ကတော့ပြည်တွင်းစစ်ရက်စဲရေးအတွက်အကျိုးရုံးနိုင်မယ်ဆိုတဲ့စိတ်ဓာတ်တွေပပြအောင်လို့လုပ်နိုင်ဖို့ရာငင်းချမ်းရေးဖြစ်စဉ်ရဲ့အရေးကြီးဆုံးနဲ့အခက်အခဲဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ဆိုပါတယ်တိုင်းရင်းသားဒေသတွေမှာတမ်ရိုဘက်ကနေထိုးစစ်ဆင်မှုတွေရှိနေတာကြောင့်စစ်ပွဲတွေမရက်နာတာဖြစ်တယ်လို့တိုင်းရင်းသားကောက်ဆတ်တူလည်းဖြစ် NCCT ရဲ့အဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့နိုင်ဟန်တာကပြောပါတယ
်စစ်ပွဲကိုမရက်နာခြင်းနဲ့စိတ်ဓာတ်ကဘဒုပေါ်မှာအဓိကတည်တာတည်တယ်လဲဆိုတဲ့ဟာကိုလည်းနည်းနည်းပြန်ဆန်းစစ်ဖို့တော့လိုပါတယ်ထိုးစစ်တွေကိုဟိုနေရာလှုပ်လိုက်ဒီနေရာလှုပ်လိုက်လှုပ်နေတာကတပ်မတော်ကဖြစ်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့တိုင်းသားအတွင်းအနေနဲ့ကနော်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အေးအေးချမ်းချမ်းဖြေရှင်းနိုင်ဖို့ဆိုတဲ့နေရာမှာ တစ်ဖက်ကအဖြစ်ခရက်ဆက်ရေးလောက်ရမယ်နောက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့အဲ့ဒီအတွက်ကိုနော်အချင်းချင်းခါခါပါပဲကြိုးစားခဲ့တယ်လေဟိုအစိုးရဘက်ကကမ်းလှမ်းလဲကျွန်တော်တို့ကတော့လိုက်လုပ်လို့ရတဲ့အနေအထားမျိုးပါဒီအဖြစ်ခရက်ဆက်ရေးလောက်ဖို့ ਨੇ တစ်ဖက်ကနိုင်ငံရေးဟိုဆွေးနွေးဖို့ကဘလောက်ပေချာလဲဘလောက်ဟိုတရားမျှတမှုရှိလဲဆိုတဲ့အပေါ်မှာတော့အများကြီးချစ်ချင်ရတာပေါ့ဗျာ
အော်တိုဘလ28ရက်နေ့ကကျင်းပခဲ့တဲ့ပြည်အောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာတော့ NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ဖို့အ мян ဆုံးကြိုးစားရမှာဖြစ်ပြီးငင်းချမ်းရေးအတွက်တခုတည်းသောနှီးလန်းကတော့ပြိပခရက်စေးဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်စူးစီးတင်ပြခဲ့တာပါရှင်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခရီးစဉ်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပါစေအခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေဘက်ကိုလည်းအလှည့်ပေးပါဦးမယ်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်နေတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေပြန်ဖြစ်ပွားလာနေပြီးတော့ဒီကနေ့မနက်မှာတော့မောင်တဲမြို့နယ်အတွင်းကလုံခြုံရေးရဲစခန်း3ခုမိရှုခံရပါတယ်။ဒီလိုလုံခြုံရေးပြဿနာတွေရှိနေတဲ့အတွက်သတင်းသမားတွေတွားရောက်သတင်းယူခွင့်ပြုရေးတာဝန်ရှိသူတွေကသတိထားစဉ်းစားနေတယ်လို့လည်းသမရယုံပြောခွင့်ရသူကပြောပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေသတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်းတော်ဒေသဟာအရင်ရက်ပိုင်းကပြန်လည်တည်ငြိမ်လာပေမဲ့ကြာသာရေးနေ့ညနေပိုင်းကစပြီးအကြမ်းဖက်တာတွေထပ်မံဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေကိုတော့တည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်နေကြတာရေးကင်းတကန့်တယ်အင်းတင်ညင်းလို့ရဲဂျန်တို့ရဲရွာနာတွေစဉ်စခန်းတွေပေါ့နော်ဆိုတော့ဒီရဲစခန်းတွေမှာရေးတွေမရှိတော့ဘူးအရင်တော့ရှိတယ်ကျွန်တော်ကကွန်မြူနတီမခုပြဿနာဖြစ်နေတော့ကအင်္ဂလီလူမျိုးတွေနေတဲ့ရွာနာတွေမှာလှုပ်ထားတဲ့ရှင်းစခန်းတွေပေါ့နော်အခုကြတော့ရခိုင်တိုင်းရင်းသားတွေနေတဲ့ရွာတွေနာတွေမှာပုံတိုးချထားတာပေါ့ဗျအဲဒီတော့အဲ့နေရာမှာရေးတွေမရှိဘူးဒီနေရာတောင်းရွှေ့ထားတဲ့အနေအထားမှာသူတို့ဝင်ပြီးလို့မရှိတော့ဆင်းလာရတယ်လို့ပြောတယ်
ကြတာဘရင်းနေညနေပိုင်းမှာလဲမောင်တော်မြို့နယ်တောင်ပိုင်းကနူရူလာရေကင်းစခန်းကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ဒုရဲတပ်ချက်တအူကြာဆုံးခဲ့တယ်လို့ရဲတပ်ချက်တအူလည်းဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုရောက်ရှိနေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့နိုင်ငံတကာတန်တမန်တွေဟာရခိုင်ပြည်နယ်အတွင်းကလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့တာကြောင့်တွားရောက်လေးလာစုံစမ်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ CPJ ခေါ်သတင်းသမားများကောင်ဝင်စောင့်ရှောက်ရေးအသင်းကလည်းရခိုင်ပြည်နယ်အတွင်းကိုသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးဖို့အတွက်တောင်းဆိုထားပါတယ်။ဒီတောင်းဆိုချက်အပေါ်မှာတမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကအခုလိုတုံ့ပြန်ပါတယ်။
ကျွန်တော်အဲ့ဒါကိုအလေးထားတယ်။ဒါကြောင့်လဲဆိုသတင်းမားတွေပြန့်နေတဲ့အတွက်ကိုနောက်တစ်ခါတချို့ political agenda ပေါ့နော်။မီဒီယာကိုသုံးချပြီးတော့အဲ့လိုမျိုးလုပ်နေတာရှိတယ်။ရှိတဲ့အတွက်ကျွန်တော်တို့ကသတင်းမီဒီယာတွေအဲ့ဒီမှာသွားပြီးတော့လက်တွေ့မြေပြင်ခြေနေတွေသတင်းယူခွင့်ရှိဖို့ပေါ့။အဲ့ဒါကိုစဉ်းစားသုံးသပ်စီစဉ်ဖို့ဆောင်ရွက်နေတယ်။သို့တော်လည်းလက်တွေ့ခြေနေကမနေ့ကပဲမနေ့ညကပဲရဲတယောက်တွေ့သွားတယ်။စခန်းကိုဝင်တိုက်တယ်။ဒီနေ့လည်းပဲအမှမီးရှို့တယ်။ဒီမြေပြင်လုံခြုံရေးအခြေအနေတွေကိုအကုန်လုံးစဉ်းစားပြီးတော့ဆောင်ရွက်နေတယ်။အဲဒီဟာကိုဆောင်ရွက်ပေးဖို့တချို့လဲအစီအစဉ်တွေလုပ်နေပေါ့နော်။ဒါပေမဲ့တော့မြေပြင်ခြေနေနောက်ဆုံးခြေနေကြည့်နေတယ
်။ဒီရပိုင်းတွေအတွင်းမှာမောင်တော်ဒေတာကသတင်းကိုရေးသားခဲ့တဲ့မြန်မာချိုင်းဂျာနယ်ကသတင်းတောက်တဦးဟာအစိုးရရဲ့ဖိအားပေးမှုတွေကြောင့်အလုထုတ်ခံခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံတကာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စာနယ်ဇင်းသမားတွေအပေါ်အစိုးရရဲ့ချင်းချောက်မှုတွေဟာအဆိုးဆုံးအခြေအနေမှာရောက်နေပြီလို့ဒီကနေ့ပဲဝေဖန်ခဲ့ပါတယ်။တမရယုံပြောခွင့်ရသူဦးစော်ထေကတော့အစိုးရအနေနဲ့ဖိအားပေးတာတွေမရှိဘူးလို့တုံ့ပြန်ခဲ့ပါတယ
်။သူ့ site ကိုကျွန်တော်တို့ဟို Facebook မှာရှင်းတယ်။ရှင်းတယ်ဆိုတာသူ့ဟာဒီအဲရေးထားတဲ့တဲမှာသူ့က one source ဖြစ်နေတယ်။ကြခိုင်ပြည်နယ်မှာရှိတဲ့ဒီလူမျိုးစုတစ်ခုနာမည်ပေါ့အဲ့ဒါကိုရအောင်ကြိုးပမ်းနေတဲ့အဖွဲ့အစည်းတွေ advocate တွေပေါ့အဲ့ဒီကဆိုတွေကိုပဲကောက်ကားပြီးတော့မဟုတ်မမှန်တဲ့သတင်းကိုကြီးသားဖော်ပြထားတဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုထောက်ပြတယ်သူ့ရဲ့သတင်းကို writer သရင်ဌာနကလည်းအလားတူမေးခွန်းပေးတယ် writer မှဒီနှစ်ဖက်ပြောကြားချက်တွေကိုမျှတဖော်ပြထားတာတွေ့ရတယ်အဲ့ဒါကိုကျွန်တော်အနိုင်ရှင်ပြီးတော့ဒီသတင်းနဲ့ဒီသတင်း ควาช้าเจ็บเนาะอะไรปาบุโอไฮไลท์ลูดาพี่แกดูมามาปาอูดาเรพอบยาบุเจ็บกว่าเดิมตัวเจ้าเราชิมยาจริงพี่แกเจ้าเราอ่ะดีมีเดียโอพี่อาบิดาเช่นเจ้าตาบามาลูกยาจามุสิ
နိုင်ငံတကာတန်တမာနွေရဲ့ရခိုင်ပြည်နယ်ခီးစဉ်ပြီးဆုံးချိန်မှာတော့တည်င်းတွေထွက်ပေါ်နေခဲ့တယ်လို့လူခွင့်ချိုးဖောက်တာတွေကိုမတွေ့ရကြောင်းနဲ့အာဓမပြုကျင့်ခံရတယ်ဆိုတဲ့တိုင်ကြားထားတွေကိုလည်းမကြုံခဲ့ရကြောင်းကုလသမဂ္ဂဌာနညှိနှိုင်းရေးမှူးမစ်ရီနာတာကပြောပါတယ်လောလောဆယ်မှာတော့ဒီရက်ပိုင်းအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူကြုံရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သူတွေကိုစုံစမ်းနေစေရှိပါတယ်အော်တိုဘာလ9ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအကြမ်းဖက်သူတွေအားလုံးကိုဖော်ထုတ်နိုင်တာမရှိသေးသလိုလူယူသွားတဲ့လက်နက်တွေကိုလည်းအားလုံးပြန်လည်သိမ်းဆည်းနိုင်တာမရှိသေးပါဘူး
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလှိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါပြီ။ DVB ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါရှင်။
မြမာပြည်မှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝေလူအားမမျှတာဒါကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့အစီအစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်
ဒီလိုအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးတွေကိုအင်္ဂါနဲ့စနေညပိုင်းအစည်းအဝေးတွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုကျွန်မတို့အတန်တွင်နေတဲ့ရေဒီယိုအစည်းအဝေး PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစည်းအဝေးကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုနားဆင်နေတဲ့တောက်ကြနေညနေပဲ VOA အစီအစဉ်တွေအဆုံးမတက်ခင်သတင်းအချင်းချုပ်ကိုကိုရနိုင်ကတစ်လှည့်ကြီးညာပေးပါအောင်မယ်ရှင်
။မိဂန်သမရာရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းမဲ့လူတော်ချိန်မှာသမရာလောင်းနေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာသမရာအဖြစ်ရွေးခံရဖို့အရေးမှာသူတို့အတွက်မဖြစ်မနေအနိုင်ရဖို့အရေးကြီးနေတဲ့မြောက်ကရိုလိုင်းနားပြည်နယ်မှာကြာသပတေးနေ့ညကတပြိုင်တည်းထဲမဲဆွဲစည်းရုံးခဲ့ကြပါတယ် Mrs. Clinton နဲ့ပါတီတွင်းသမ္မတလောင်းဖြစ်ရေးရှင်ပြန်ခဲ့တဲ့အထက်လက်တော်မှ Bernie Sanders နဲ့ Riley မြို့မှာမဲဆွဲစည်းရုံးပွဲကိုတက်ရောက်ပြီးတော့ Mrs. Clinton နဲ့အတူမဲဆွဲစည်းရုံးပေးခဲ့ပါတယ်မလမ်းမကန်ဆောင်းမမြို့မှာတော့ Trump ကစစ်တပ်တိုင်ဝမ်ကပုံကိုယ်ရည်အများစုပါတဲ့လူကိုမဲဆွဲတရားဟောခဲ့ပါတယ်တူရကီနိုင်ငံရှေ့တောင်ပိုင်း Diyarbakir မြို့မှာဒီကနေ့ကားဘုံးထောင်ဖောက်ခွဲမှုကြောင့်လူ၈ယောက်ထပ်မံနေတည်ဆုံးပြီးတော့နောက်ထပ်100ကျော်ထိခိုက်ဒဏ်ရာရသွားခဲ့တယ်လို့တူရကီအစိုးရပိုင်းသတင်းဌာနကကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကအကြမ်းဖက်ကိုင်တွယ်နေနေနေရဆိုတဲ့အခုလက်လောထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လုံလောက်တဲ့သက်တည်ထောက်ထားမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။တရားဝင်နဲ့အညီသက်သေထောက်ထားတွေကိုတရားစုံစမ်းစစ်ဆေးပြီးတာနဲ့အနာပိုင်ဒီဘက်ကအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါန်ဆန်းစုကြည်ကသတင်းတော့တွေကိုပြောခဲ့ပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်ကဒီကနေ့မနက်ပိုင်းမှာတော့ဂျပန်ဧကရစ်အကီဟီတိုနဲ့မိဖုရားတို့ကိုဂျပန်ဘုရင်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံအနေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းရေးလိုအပ်တယ်လို့လည်းဒေါန်ဆန်းစုကြည်ကဂျပန်စက်မှုလက်မှုကုန်သွယ်ကြီးများအသင်းနဲ့ဂျပန်စီးပွားရေးအသင်းတို့ကတက်ခင်းအခမ်းနဲ့နေ့လယ်စာစာဝဲမှာပြောကြားခဲ့ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကအီတန်စင်ဖြစ်ပြီးအသက်ဖန်းအင်ဂျင်နီယာကတော့ဂျွန်နာခမ်းမင်းဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တော်ရရှင်တွေအားလုံးစွန့်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.